ထိုင်းနိုင်ငံငါးဖမ်းလုပ်ငန်းမှာမြန်မာအပါအဝင်အခြားရွှေ့ပြောင်းအလုပ်သမားတွေကိုကြုံပြုစေခိုင်းမှုမျိုးစက်ပြီးရှိမရှိနိုင်ငံတကာအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုရှိမရှိစောင့်ကြည့်နိုင်ဖို့ထိုင်းခြေဆိုင်ရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့အမေရိကန်ကအနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းမြန်မာရွှေ့ပြောင်းအလုပ်သမားရေးဦးဆောင်နေသူတို့ကပြောရေ mu u tiu chiku set the menian tari a down sung set be job yamashi.
Eddie Gonzi Yabwema, American Lodama Winjitana Bawi, Lodama Tamaga Dawin Shiduriga, Tai Chi Sai, Ship Yang Lodama Yi Song Yen Nide, Nemane Tai Yepe Puesi Rigu Pekobi, Natausali, Natausanga Guni Naubai, Tai Nang and Dring Hilung Emma, Jumpu Sekai Muri, Sabi Shimishi, Napan Lodari, Nausong Cheni, Sara Rigu, Swinri Gedari Lu, Nema Ship Yang Lodama Yi Song Yen Nide, Tai Chi Sai, Dina Yin, Punyu Dute Yi Foundation, Amuzang Yun Jai Mu Utu Chika,
ဒီကတော့ညနှစ်ထောင်ဆက်လေးဆက်ငါလောက်ကနေဆက်ပြီးတော့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့အဓိကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်တွေလည်းကျွန်တော်တို့ရှင်းပြလို့သမားတွေကိုကျွန်တော်တို့ကြေကျွန်းတဲ့ဘွယ်ခိုင်းစီတာလို့နောက်လူကုန်ကူးမှုတွေအများကြီးဖြစ်ခဲ့တာလို့နောက်တစ်ခုကလေးအလုပ်သမားတွေတုံးတာပေါ့လေအဲ့ဒါကြီးအကြောင်းလို့ကျွန်တော်တို့အမေရိကန်ဆိုးရအနေပြီးတော့ကျွန်တော်ထိုင် ဘူးဆိုလို့ရှိရင်မဝယ်ဘူးဆိုတော့အဲကြောင့်မလို့ကျွန်တော်တို့ဒီဟိုထိုင်းဆိုးရကကျွန်တော်တို့ ILOS C188 ဘော့အဲဒါရှစ်ကောင်လို့ဒီမှာခြေလုတ်သားတွေကိုဘယ်လိုကာကွယ်ရမလဲဆိုတော့အဲ့ဒီသဘောတူညီချက်စာချုပ်တွေပါလို့လက်မှတ်ထိုးလိုက်တာဖြစ်တယ်ဒါကြောင့်မလို့အဲ့ဒါမျိုးလက်မှတ်ထိုးပြီးတဲ့ချိန်မှာတော့တကယ်ရောသူတို့တည်တည်ဆဆနဲ့လို့ဒီမှာခွင့်ရတွေကိုလေးစားလိုက်နိုင်ရရလားဆိုရဟာမျိုးပေါ့ကျွန်တော်တို့ရောကျွန်တဲ့ထိုင်းဖွဲ့စည်းပြီးတော့ပေါ့လေခေါ်ပြီးတော့သူတို့လိလလာတာပေါ့ဆိုတော့ကျွန်တော်တို့ကတော့တကယ်လို့အစွတ်ကြိုးတယ်လို့ဒီမှာခွင့်ရတွေချိုးဖောက်ခံရမယ်ဆိုရင်ကျွန်တော်တို့ကစနစ်တကျမှတ်တမ်းမှတ်ရတွေလုပ်ပြီးတော့ဒီအမေရိကန်အလို့သမားတမကရင်နဲ့အမေရိကန်ဆိုရနောက်ပြီးတော့ကျွန်တော်တို့ဒီဥရောပတမကရကိုကျွန်တော်စနစ်တကျတင်ပြနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီအစည်းအဝေးကိုကျွန်တော်တို့လာခြင်းဖြစ်ပါတယ
်။ဒါပြင်ငါဖန်လူသားတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့ရွှေပြောင်းအလို့သမားအဖွဲ့အစည်းတွေကိုလိုအပ်တဲ့နည်းပညာနဲ့အကူအညီတွေအမေရိကန်ကအပြည့်အဝကူညီပေးသွားဖို့ရှိပြီးထိုင်းကရေလုံငန်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိမရှိအမေရိကန်ကအမြဲတမ်းစောင့်ကြည့်သွားမယ်အခြေအနေရှိနေတယ်လို့ဦးထူးချစ်ကပြောပါတယ
်။အမြဲတမ်းကြည့်ပါတယ်ဒါရှင်းပြမလို့သူတို့ကနေပြီးတော့အဲ့ဒီထိုင်းဆိုးရွားကိုပေါ့ဗျာဟို TIR3 ပေါ့ဒီ trafficking in person နံပါတ်3အဆိုးဆုံးသတ်မှတ်ပြီးတော့သူတို့အစွားတိုးတဲ့ PR တွေပေးတာလို့ကျွန်တော်တို့အခုလိုမျိုးအခြေအနေဒီဖြစ်လာတာပေါ့ဆိုတော့ဗါးကျွန်တော်သူတို့ကတော့စိတ်ဝင်စားရှိတယ်နောက်ဆုံးသူတို့ဟိုဤပညာရဲ့ကျွန်တော်တို့ဒီငွေကြေးပါကျွန်တော်တို့ထောက်ပံ့ပြီးတော့ဒီကိစ္စတွေကိုဟိုဆောင်ကြည့်ပြီးတော့အလုပ်သမားကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့သူတို့နဲ့ကျွန်တော်တို့အဲ့လိုမျိုးသဘောတူညီချက်တွေတော့ရထားပါတယ်ဟုတ်ကဲ့
2018ခုနှစ်ကထိုင်းမြန်မာနှစ်နိုင်ငံအစိုးရသဘောတူညီချက်နဲ့ထိုင်းနိုင်ငံမှာလိုအပ်နေတဲ့ငါးဖက်လုပ်သား4000ကျော်အတွက်မြန်မာရွှေပြောင်းအလုပ်သမားတွေကိုစတင်ပေးပို့နေရမှာပင်လယ်ပြင်ရောက်နေတဲ့ထိုင်းငါးဖက်လေတွေပေါ်ကမြန်မာငါးဖက်လုပ်သားတွေရဲ့အခွင့်အရေးကာကွယ်ပေးနိုင်ဖို့မြန်မာအစိုးရဘက်ကစောင့်ကြည့်ဖို့လိုအပ်ကြောင်းလည်းဦးထွတ်ချစ်ကပြောပါတယ
်။ပြီးခဲ့တဲ့နှစ်ကဆိုရင်အစိုးရပေါ်လေဒီနှစ်နိုင်ငံနားလည်မှုစာချုပ်တော်ရထိုင်းနိုင်ငံမှာကျွန်တော်တို့ဒီလိုအပ်နေတဲ့ကျွန်တော်တို့ခြေလုတ်သား4000ကျော်သူတို့ပို့မယ်ဆိုပြီးတော့သဘောတူညီချက်ရှိထားတယ်။ဒါပြီးခဲ့တဲ့လကလည်းသူတို့ဟိုစပို့တာမျိုးရှိတယ်။ကျွန်တော်တို့ကတော့အလုပ်သမားတွေကိုသူတို့တည်တည်တီးထိုက်တဲ့ပေါ့ဗျာဒီခြေပေါ်မှာသွားပြီးတော့အလုပ်မလုပ်ခင်မှာသူတို့တည်တည်တီးထိုက်တဲ့ဟိုဥပဒေတွေရောက်ပြီးတော့ကျွန်တော်တို့ဘလို့ကြမ်းမကြီးအမခံချက်တွေဘလို့ရမယ်သူတို့ရဲ့အလုပ်သမားခွင့်ရေးတွေပြီးအောင်တော့ကျွန်တော်တို့ကသူတို့ကိုဟိုတင်နန်းတွေပေးနိုင်ရှိတယ်။အဓိကတော့အစိုးရအနေနဲ့ကတော့ဒီအလုပ်သမားရေးနဲ့ပတ်သက်ပြီးတော့သူတို့ကျွန်တော်အနေနဲ့ပြောပါတယ်ကျွန်တော်ထိထိကျကျသူတို့လေ့လာပြီးတော့စနစ်တကျအကောက်ွယ်ပေးမှုကတော့အားနည်းနေသေးတယ်လို့ကျွန်တော်မြင်တယ်အခုလိုမျိုးသူတို့ဟို4000ကျော်သူတို့ပို့မယ်ဆိုလို့ရှိရင်အဲ့ဒီမှာလဲလေပေါ်ရောက်သွားပြီဆိုလို့ရှိရင်လည်းအလုပ်သမားတွေကိုမြန်မာဆိုးအနေနဲ့စနစ်တကျပေါ့လေကျွန်တော်တို့အခြားဆိုးအမုတ်တဲ့အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့စနစ်တကျဟိုစောင့်ကြည့်ပြီးတော့ဒီအလုပ်သမားတွေကိုဟိုအကောက်ွယ်ပေးသင့်တယ်လို့ကျွန်တော်တို့ထင်တယ
်ထိုင်းနိုင်ငံရဲ့ပင်လယ်ငါးဖမ်းလုပ်ငန်းဟာကမ္ဘာပေါ်မှာတတိယအကြီးဆုံးဖြစ်ပြီးနိုင်ငံသားကိုပင်လယ်စာပို့တဲ့လုပ်ငန်းကနေတစ်နှစ်ကိုဒေါ်လာ10ဘီလီယံနီးပါးရနေတယ်လို့ဦးထွတ်ချစ်ကပြောပါရယ်လက်ရှိထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမားနှစ်သန်းနီးပါးရှိနေကြောင်းနဲ့အများစုဟာငါးဖမ်းလုပ်ငန်းတွေမှာလုပ်ကိုင်နေပြီးအခုစိုးရစီမှာမှတ်ပုံတင်ကြရတယ်လို့သူတို့ကိုထိုင်းလုပ်သားတွေလိုပဲအကာအကွယ်တွေပေးထားတယ်လို့ထိုင်းစိုးရကပြောဆိုထားပါရယ်ရှင်